ကင်းပြည်နယ်မြောက်ရီမြို့နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ် KNLA PDF ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဖြစ်ပွားနေပြီးလေကြောင်းကတိုက်ခိုက်တာတွေလည်းရှိနေပါတယ်။တိုက်ပွဲနဲ့နီးရရွာတွေကလူတွေထောင်နဲ့ချီထွက်ပြေးနေရပြီးနေဆက်တောင်ရင်မြစ်ဘေးကစစ်ဘေးရှောင်နေရကိုခုံးလုံးလာသူတွေတိုးလာနေပါတယ်။ဒီသတင်းကို VOA သတင်းတော်မအေးမာကသတင်းပေးပို့ထားပါတယ
်။ကရင်ပြည်နယ်မြောက်ရီမြို့နယ်မှာရှိတဲ့စစ်ကောင်စီတပ်တွေနဲ့ပြည်ရင်မျိုးသားလွတ်မြောက်ရေးတပ် KNLA PDF ပူးပေါင်းတပ်တွေကြားနှစ်ဖက်တိုက်ပွဲတွေကမတ်လ9ရက်နေ့ကနေစတင်ခဲ့ပြီးမတ်လ17ရက်နေ့ညအထိတိုက်ပွဲတွေဆက်ဖြစ်နေတာပါမတ်လ17ရက်နေ့ညကတော့ဖလူဘက်ကိုစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်မတ်လ17ရက်နေ့မနက်ပိုင်းကစပြီးတောင်ရင်မြစ်တစ်လျှောက်ကစစ်ဘေးရှောင်စခန်းရှိတဲ့နေရာကိုကလေးစငယ်တွေအမျိုးသမီးတွေစစ်ဘေးရှောင်တွေရောက်ရှိလာကြတယ်ဆိုပြီးစစ်ဘေးရှောင်တွေကိုအခုညီပေးနေသူတူကပြောပြပါတယ
်ပြင်ကန်းကြီးတော်တိုက်ပွဲအခြေအနေကြောင့်ပေါ့နော်နောက်ဆက်တဲ့အခြေအနေနဲ့ဒီမြောက်ဒီဒီခရံတဲမှာရှိခဲ့ဒီမြက်ဆက်ဒေသရွာတွေရွာတွေကနေပြီးတော့အခုစစ်ရှောင်လာကြတယ်ပေါ့နော်ဒီနေ့အဲဆိုလို့ရှိရင်ဒီဘက်တောင်ရင်ကန်နဖူနာကိုအိမ်တော်စုအာကျွန်တော်တို့130လောက်ရှိတယ်လူကြီးရအင်း400ပတ်ဝန်းကျင်လောက်ပေါ့တောင်ရင်မြစ်ကန်ဘက်ကိုဒီနေ့ပဲဆက်ချောင်းလာကြတာရှိပါတော့နော
်တိုက်ပွဲတွေကြောင့်စစ်ဘေးရှောင်သူ3000ကျော်လောက်ရှိပြီးနီးစပ်ရာနေရာတွေမှာခိုလုံနေကြရတယ်လို့လည်းဆိုပါတယ
်အဲဒီဘက်မှာအာတော်တော်ဆိုးတယ်နောက်ဒီရင်တိုက်ပွဲလည်းဖြစ်နေတယ်နောက်ပြီးတော့ဒီနဲ့လည်းဟိုဒီပုံပြတာလည်းရှိတယ်အဲ့ချွန်းသွားရတဲ့တော်လေးကိုပျက်စီးနေနေပေါ့နော်ကျွန်တော်သိလာတော့အထိုးစစ်တွေကလည်းအပြန်အလှန်ရှိနေတယ်။နောက်စစ်အင်ကလည်းဟိုဘက်တွေပြည့်တော့တိုက်ပွဲတွေကဆက်ရှိနေတော့ပဲဟုတ်ကဲ့ပေါ့။အခုရပိုင်တွေဖြစ်တဲ့သင်္ကန်းကြီးနောက်အောင်ဘက်ကတိုက်ပွဲတွေချင်းကြောက်လဲအဲ့ဒီဘက်ကသားတွေထောင်နေချင်းဆိုဆစ်ဆောင်လာတယ်ရှိတယ်မှာ
။ပြည်ရင်ပြည်နယ်မြောက်ရီမြို့တောင်ဘက်မှာရှိတဲ့စစ်ကောင်စီတက်ဆွဲထားတဲ့ဘလူးစခန်းကိုတော့ပြည်ရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNLA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကမလ17ရက်နေ့ညနေပိုင်းမှာတိုက်ခိုက်သိမ်းပိုက်လိုက်တယ်ဆိုပြီးသတင်းရပြီးမဲ့အတီးပြုတ်နိုင်ဖို့အတွက်ဆက်သွယ်လို့မရသေးပါဘူး။ဒီရက်ပိုင်းမှာပဲခမရ395တပ်ရင်းနဲ့သင်္ကန်းညီနောင်ရဲစခန်းကိုပူးပေါင်းတပ်ဖွဲ့တွေဘက်ကတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်ရှင်။